ဖာကန်မြို့နယ်ဆိုင်းတောင်ကျေးရွာမနာမော်မှာရှိတဲ့ကြောက်စိမ့်လက်ကွက်ထဲကိုဒီကနေ့မနက်၄နာရီလောက်ကရှွံ့နွံကန်တစ်ခုပြိုကျခဲ့ပြီးညပိုင်းအလုပ်ဆင်းနေတဲ့ကုမ္ပဏီဝန်ထမ်းအယောက်30ကျော်လောက်ပျောက်ဆုံးနေကြောင်းကယ်ဆယ်ရေးအဖွဲ့တချို့က VOE ကိုပြောပါတယ်ပေ300လောက်ကျေပြီးတော့အတော်နတ်တဲ့လက်ကွက်ဖြစ်လို့ခက်ခက်ခဲခဲရှာဖွေနေရကြောင်းလည်းပြောပါတယ်ဒီကနေ့မနက်7နာရီလောက်အထိအပေါ်ရန်သာရှာဖွေနိုင်ပြီးသေဆုံးသူ2ယောက်နဲ့ဒဏ်ရာရသူ4ယောက်ရှာဖွေတွေ့ရှိထားတယ်လို့လူမှုကွန်ရက်ရေးအဖွဲ့တချို့က VOE ကိုပြောပါတယ
်ကုမ္ပဏီဝန်ထမ်းတွေပေါ့ဆက်ကြီးနဲ့လုံးလုံးပဲဒီမိုင်းဆွဲတဲ့သူကြီးအကုန်ပါတာပေါ့တုံးတယ်အထက်မှာရှိပါတယ်နော်ရွှေစည်းကျင်းရကျတော့ကျွန်တော်နားလိုက်ပါပြီဘာလို့လဲဆိုတော့ဇလုံးကဖြစ်ပြီးတော့ကြောင့်ရှိမပါဘူးတော့ဒီချင်းကတော့လုံးဝသတိချန်သွားတာပေါ့နော်ချင်းနှခမ်းတော့ကားပေါ်ပါရှိတဲ့ကျွန်တော်တို့လုံးနောက်ပေါ်ကကျွန်တော်တို့ဒီရှောက်လို့ဆွေးဆွေးလေးလေးရတယ်အလောင်းလောင်းရတယ်ပြီးလို့ရှိရင်ကျေးဇူးရဲ့ချိန်မှာကျွန်တော်တို့ဆွေးဆွေးလေးလေးကိုပြန်ရရတဲ့ကျွန်တော်
ကျောက်စိမ့်တူဖော်နေတဲ့လုပ်ငန်းကတော့ဥချိုကုမ္ပဏီဖြစ်တယ်လို့တချို့ကပြောပါတယ်အခုအခင်းဖြစ်ပေါ်တဲ့လုပ်ကွက်ကျင်းတဲ့ကိုပဲပြီးခဲ့တဲ့3လလောက်ကဘေးနားကရေကန်ပြိုကျခဲ့ပြီးကျောက်စိမ့်တူဖော်နေတဲ့အလုပ်သမား30ကျော်တည်ဆုံးခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်2021ဒီဇင်ဘာတုန်းကလည်းမနမော်ရဲကရေကန်တဲ့ကိုမြေစာပုံပြိုကျပြီးတော့လူ10ယောက်လောက်တည်ဆုံးခဲ့ဘူးပါတယ်မီဇာပုံပြိုကျပြီးလူတွေမကြခဏတည်ဆုံးကြရတာဟာအာဏာပိုင်တွေဘက်ကတာဝန်မဲ့ကြောက်စိမ့်တူဖော်တာတွေကိုအရေးယူဖို့ပြက်ကွက်လို့ဖြစ်တယ်ဆိုပြီး Global Witness ကနိုင်ငံတကာသဘာဝတရားစတာအရေးဆောင်ကြည့်ရေးအဖွဲ့နဲ့သဘာဝပတ်ဝန်းကျင်အရေးလှူရှားသူတွေကဝေဖန်ပြောဆိုကြပါတယ်ခင်ဗျာ